မြောက်ကိုရီးယားကတိုက်ချင်းပြစ်ဒုံးလက်နက်ကိုအင်္ဂါနေ့မှာစမ်းသပ်ပြစ်လွှတ်ခဲ့ကြတဲ့အပတ်သက်လို့အမေရိကန်ပြည်အောင်စုကဒဏ်ခတ်ပိတ်ဆို့မှုတွေတိုးပြီးတော့ချမှတ်ဆိုပြီးသမ္မတဒေါ်နယ်ထရန့်ကပြောကြားလိုက်ပါတယ်။ဒီချိန်ထဲမှာပဲကုလသမဂ္ဂလူမျိုးရေးကောင်စီကဘူရူးနီမှာအရေးပေါ်အစည်းအဝေးခေါ်ယူခဲ့တယ်လို့အတွင်းမှုချုပ်အန်တိုနီယိုကူတာရက်စ်ကလည်းမြောက်ကိုရီးယားကိုပြင်းပြင်းထန်ထန်ရှုံချလိုက်ပါတယ်။အကြောင်းစုံကိုဒေါ်လာလက်တန်းကတင်ပြပေးပါလိမ့်မယ်ခင်ဗျာ။
စက်တင်ဘာလနောက်ပိုင်းပထမဦးဆုံးကြိမ်ဖြစ်အင်္ဂါနေ့ကမြောက်ကိုရီးယားကနေ ICBM ဟွာဆောင်15အမျိုးစာတိုက်ချင်းပြေဒုံးလက်နှစ်ကိုပြစ်လွတ်လိုက်တဲ့အတွက်သမ္မတထရမ့်ကမြောက်ကိုရီးယားပေါ်နောက်ထပ်အဓိကပိတ်ဆို့မှုတွေချမှတ်မယ်လို့ Twitter ကတဆင့်ပုံထုနေ့ကပြောလိုက်ပါတယ်။ဒါအပြင်မြောက်ကိုရီးယားရဲ့ရန်စရာရောက်တဲ့လူရတွေနဲ့ပတ်သက်လို့တရုတ်သမ္မတရှင်ဂျင်းပင်နဲ့သူစကားပြောခဲ့ပြီးဂျပန်နဲ့တောင်ကိုရီးယားခေါင်းဆောင်တွေနဲ့လည်းဆက်သွယ်စကားပြောခဲ့တယ်လို့သမ္မတထရမ့်ကတွစ်တာမှာဖော်ပြထားပါလေ။ချိန်ထဲမှာပဲတရုတ်ကမြောက်ကိုရီးယားရဲ့အဓိကကုန်သွယ်ဘက်နိုင်ငံဖြစ်ပြီးစီးပွားရေးဒဏ်ခတ်မှုတွေထိရောက်နိုင်ရေးမှာအဓိကကျတဲ့နိုင်ငံဖြစ်တယ်လို့လည်းသမ္မတထရမ့်ကတွစ်တာမှာရေးသားခဲ့ပါလေ။ဒဏ်ခတ်ပိတ်ဆို့မှုတွေချမှတ်ရမှာဘယ်ပုံစံမျိုးနဲ့ချမှတ်မယ်ဆိုတာကိုတော့သမ္မတထရမ့်ကအသေးစိတ်မဖော်ပြခဲ့ပေမဲ့လို့အမေရိကန်နိုင်ငံသားဝင်ကြီး Rex Tillerson ကပုံထုနေ့သတင်းစာရှင်းလင်းပွဲမှာမြောက်ကိုရီးယားပေါ်အမေရိကန်ကချမှတ်နိုင်တဲ့ဒဏ်ခတ်ပိတ်ဆို့မှုတွေနဲ့ပတ်သက်လို့အခုလိုသတင်းတောက်တွေရဲ့အမိကိုဖြေသွားပါတယ
်။
နောက်ထပ်ချမှတ်မဲ့ဒဏ်ခတ်ပိတ်ဆို့မှုတွေအများကြီးရှိပါတယ်။အဲ့ဒီထဲမှာတချို့ကတော့ငွေကြေးဆိုင်ရာလုပ်ငန်းတွေပေါ်မှာနောက်ထပ်တိုးပြီးတော့ချမှတ်ဖို့ဖြစ်ပါတယ်
။မြောက်ကိုရီးယားအစိုးရပိုင်း KCNA သတင်းဌာနကတော့ပုံထုနေ့ကထုတ်ပြန်တဲ့ကြေညာချက်မှာအထူးကြီးမားတဲ့ဒုံးကျည်ထိပ်ဖူးတက်ပြီး ICBM ဟွာဆောင်15အမျိုးအစားတိုက်ချင်းပြေဒုံးလက်နဲ့ဟာအမေရိကန်ပြည်ထောင်စုကုန်တွင်ပိုင်းထိရောက်နိုင်တယ်လို့ဖော်ပြထားပါတယ်။ဂျပန်ပင်လယ်တွင်းကိုကြက်ရောက်ခဲ့တဲ့ဒီဒုံးလက်နဲ့စမ်းသပ်ပြစ်လုမှုနဲ့ပတ်သက်လို့ကုလသမဂ္ဂလုံခြုံရေးကောင်စီမှဂျပန်ကအရေးပေါ်စီဝေးဝဲတရခေါ်ယူဖို့တောင်းဆိုခဲ့ပါတယ်။လုံခြုံရေးကောင်စီရဲ့စီဝေးဝဲမှာကုလသမဂ္ဂနိုင်ငံရေးဆိုင်ရာအကြီးအကဲ Jeffrey Feldman ကအထွေထွေမှုချုပ်အနေနဲ့မြောက်ကိုရီးယားရဲ့လုပ်ရက်ကိုပြစ်တင်ရှုံချကြောင်းအခုလိုပြောကြားခဲ့ပါတယ်
။ Secretary General strongly condemns this latest launch.
အထွေထွေမှုချုပ်အနေနဲ့မြောက်ကိုရီးယားကအခုလိုနောက်ဆုံးဒုံးကျည်ပြစ်လွတ်လိုက်တဲ့အပေါ်ပြင်းပြင်းထန်ထန်ရှုံချလိုက်ပါတယ်။ဒါဟာကုလသမဂ္ဂလုံခြုံရေးကောင်စီဆုံးဖြတ်ချက်ကိုအထင်အရှားချိုးဖောက်လိုက်တာပဲဖြစ်ပါတယ်။ကုလသမဂ္ဂနဲ့နိုင်ငံတကာလူ့အဖွဲ့အစည်းကိုလည်းလုံးဝဂရုမစိုက်ကြောင်းပြသလိုက်ရရောက်ပါတယ်။ဒါကြောင့်မြောက်ကိုရီးယားအစိုးရအနေနဲ့အခုလိုမတိမငြိမ်ဖြစ်စေမဲ့အခြေလမ်းတွေကိုမယူဖို့တိုက်တွန်းပါတယ်။တင်းမာမှုအားလုံးလျှော့ချရေးအတွက်လည်းအတွင်းရေးမှူးချုပ်အနေနဲ့အုပ်စုအားလုံးနဲ့ပူးပေါင်းဆောင်ရွက်ဖို့အစဉ်နဲ့ရှိပါတယ်
။လုံခြုံရေးကောင်စီစီဝေးဘက်မှာကုလသမဂ္ဂဆိုင်ရာအမေရိကန်သံမတ်ကြီးနီကီဟေးလီကတော့တရုတ်နိုင်ငံအနေနဲ့မြောက်ကိုရီးယားပေါ်ဒဏ်ခတ်ရေးယူမှုတွေထိရောက်နိုင်ရေးမှာတရုတ်နိုင်ငံရဲ့ခန့်ကန့်တဟအရေးကြီးတယ်လို့အခုလိုထောက်ပြသွားပါတယ်။
President Trump called Chinese President Xi this morning and told him that we've come to the point that China must cut off the oil from North Korea. That would be a pivotal step in the
သမ္မတထရမ့်ကသမ္မတရှီကိုဒီကနေ့တယ်လီဖုန်းဆက်ခဲ့ပါတယ်။တရုတ်နိုင်ငံအနေနဲ့မြောက်ကိုရီးယားကိုပေးပို့နေတဲ့ရေနံကိုဖြတ်တောက်ရပါလိမ့်မယ်။နိုင်ငံတကာလူစုစည်းဝေးဒီနိုင်ငံကိုဟန်တားရမှာဒါဟာအဓိကခြေလှမ်းပဲဖြစ်ပါတယ်။ကျွန်မပြောခဲ့တဲ့အတိုင်းနိုင်ငံအတော်များများဟာမြောက်ကိုရီးယားနဲ့ဆက်ဆံရေးဖြတ်တောက်ခဲ့လို့စီးပွားရေးနဲ့နိုင်ငံရေးရဆွတ်လွတ်အနစ်နာခံခဲ့ကြတာတွေရှိပါတယ်။အားလုံးရဲ့ညီညာရေးလုံခြုံရေးကိုရှေ့ရှုပြီးလှုပ်ဆောင်ကြတာပါ။ဒီတိုင်းပါပဲသမရရှိနေနဲ့ဒီလိုရပ်တည်ဖို့ကျမတို့မေတ္တာရပ်ခံပါလေ။အမှန်ဘက်ကရပ်တည်ဖို့လဲသမရရှိမှအခွင့်အရေးရှိပါတယ်။ဆိုပြီးတော့သမ္မတကြီးဟေလီကမိကွန်းထုတ်ခဲ့ပါလေ။ဒါအပြင်မြောက်ကိုရီးယားရဲ့ရန်စတဲ့လုပ်ရက်ကိုလဲအမေရိကန်ကစွန့်ကုန်တုံ့ပြန်သွားမယ်လို့အခုလိုတာမကြီးကပြောခဲ့ပါတယ
်။ The dictator of North Korea made a choice yesterday that brings the world
မြောက်ကိုရီးယားအာဏာရှင်ဟာအမေရိကန်ကဘာကြီးကိုစစ်နဲ့ပိုနှိမ့်ဆစေမဲ့နည်းလမ်းကိုရွေးလိုက်ပါတယ်။အမေရိကန်အနေနဲ့မြောက်ကိုရီးယားနဲ့စစ်မဖြစ်လို့ပါဘူး။ဒီနေ့အထိလည်းမလိုလားပါဘူး။စစ်ဖြစ်မယ်ဆိုရင်လေမနေ့ကမြင်တွေ့ခဲ့ရတဲ့ရန်စတဲ့လုံရတွေကြောင့်ပဲဖြစ်ရပါလိမ့်မယ်။ဖြစ်မယ်ဆိုရင်တန်တရားရှိစရာမလိုတာကတော့မြောက်ကိုရီးယားအစိုးရဟာလုံးဝခြေမုံခံရမှာဖြစ်တယ်လို့သမ္မတကြီးဟေလီကပြောသွားတာဖြစ်ပါတယ်။သမ္မတထရမ့်အစိုးရကပျုံယမ်းအစိုးရပေါ်ဒဏ်ခတ်ပိတ်ဆို့မှုတွေပိုတင်းကျလိုက်ပြီးချမ်းဖြစ်မှုကိုထောက်ခံအားပေးတဲ့နိုင်ငံစီးနှဲမှာမြောက်ကိုရီးယားကိုပြန်ထည့်လိုက်ပြီးဒီပတ်အကြာမှာအခုလိုမြောက်ကိုရီးယားအနေနဲ့တိုက်ချင်းပြေဒုံးလက်နှစ်ကိုပြစ်လွတ်လိုက်တာလည်းဖြစ်ပါလိမ့်ရှင်။